ွန်လန်နိုင်ငံအခြေစိုက် OPCW ကအစိတ်လက်နဲ့ပိတ်ပင်အဖွဲ့ကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်တာဟာမစ္စတာနိုဘယ်ရဲ့မူလရည်ရွယ်ချက်နဲ့ကိုက်ညီတဲ့အတွက်အငင်းပွားမှုကင်းရှင်းတဲ့ဆုဖြစ်တယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့အစိတ်လက်နဲ့ပိတ်ပင်အဖွဲ့ကိုဆုပေးဖို့ဘယ်သူကမှအမည်တင်သွင်းပုံမရပါဘူး။နိုဘယ်ဆုပေးတဲ့သူတို့မဟုတ်အဖွဲ့အစည်းရဲ့အမည်ကိုဖေဖော်ဝါရီလ၁ရက်နေ့နောက်ဆုံးထားပြီးတင်သွင်းရပါတယ်။စီးရီးယားမှာဩဂုတ်လမှာအစိတ်လက်နဲ့တုံးပြီးအောက်တိုဘာလ၁ရက်နေ့မှာ OPCW အဖွဲ့ကစတင်ဖြစ်သိမ်းတာမှု Nobel ဆုရွေးချယ်တဲ့အချိန်စရားနဲ့အဝင်ကွင်းချမဖြစ်ဘူးလို့မြင်ကြပါတယ်။လူရုပ်လုံးစင်အတိုင်းဆိုရင်ဒီအဖွဲ့ဟာ၈နှစ်မှမှဆုယူရမှာဖြစ်ပေမဲ့အငင်းပွားမှုကင်းရှင်းအောင်ဒီနေ့ထဲမှာဆုချီးမြှင့်လိုက်တာလို့ယူဆသူတွေရှိပါတယ်။ Nobel ငြိမ်းချမ်းရေးဆုချီးမြှင့်နေတာအနှစ်တရာကျော်ပြီမှုဆုချီးမြှင့်တဲ့ရည်ရွယ်ချက်ပြောင်းလဲလာတယ်လို့အငင်းပွားမှုနဲ့မကြာခဏကြုံတွေ့ခဲ့ရပါတယ်။ကမ္ဘာငြိမ်းချမ်းရေးအတွက်အစဉ်တစိုက်ဆောင်ရွက်သူနဲ့စစ်ဆန့်ကျင်သူကိုစုပေးဖို့မူလကရည်ရွယ်ခဲ့ပြီးမယ်။လူအခွင့်အရေးတိုက်ပွဲဝင်သူနဲ့နိုင်ငံရေးသမားတွေကိုစုချင်းမြင့်တဲ့အတွက်အကြီးအကျယ်အငင်းပွားရတဲ့တာရကတွေရှိပါတယ်
။အာဖဂန်နစ္စတန်မှာစစ်ဆင်ရေးတိုးမြင့်နေတဲ့သမ္မတဥဘာမားကို2009မှာနိုဘယ်ဆုပေးတာနဲ့လေပြားကိုတိုက်ခိုက်တဲ့ဥရောပသမဂ္ဂကိုမနစ်ကစုချင်းမြင့်တာဟာစစ်စင်ရေးကိုထောက်ခံအားပေးတယ်လို့ဖြစ်နေပါတယ် EU ခေါ်ဥရောပသမဂ္ဂကိုမနစ်ကစုချင်းမြင့်တဲ့နေ့မှာနော်ဝေးနိုင်ငံသားတွေကန့်ကွက်ဆန္ဒပြကြပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်၃ဦးကလည်းအတီအလင်းကန့်ကွက်ကြပါတယ်စီရေးဆော့ဖတ်မှုကိုဦးစားပေးတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟန်ရီကစ်ဆင်ဂျာနဲ့မြောက်ဗီယက်နမ်ခေါင်းဆောင်လီဒက်တိုကို1983မှာစုချင်းမြင့်တော့ကစ်ဆင်ဂျာကလက်ခံပေမဲ့ဗီယက်နမ်ခေါင်းဆောင်ကလက်မခံပါဘူးအမေရိကန်ဦးဆောင်တဲ့နေတိုးကာကွယ်ရေးမဟာမိတ်အဖွဲ့မှနော်ဝေပါဝင်နေတာနိုဘယ်ငြိမ်းချမ်းရေးဆုကိုတန်တရာဖြစ်စေပါတယ်
။ကစင်ချာငြိမ်းချမ်းရေးဆုချင်းမြင့်ခံရတာကိုကန့်ကွက်တဲ့အနေနဲ့နော်ဝေးနိုဘယ်ကော်မတီဝင်2ဦးနှုတ်ထွက်သွားပါတယ်။အမေရိကန်ဦးဆောင်တဲ့နေတိုးအဖွဲ့တည်ထောင်သူတွေမှနော်ဝေပါဝင်နေတာဟာနော်ဝေးနိုဘယ်ကော်မတီရဲ့သဘောထားကိုလွှမ်းမိုးစေတယ်လို့မြင်သူတွေလည်းရှိပါတယ်။နိုဘယ်ဆုရွေးချယ်ရေးကော်မတီဝင်တွေကနော်ဝေးနိုင်ငံရေးပါတီကြီးတွေကရွေးချယ်ထားတာမှုနိုဘယ်ဆုဟာနော်ဝေးနိုင်ငံရေးနဲ့ရောထွေးရှက်တင်ဖြစ်လာတယ်လို့မြင်ကြပါတယ်။ဥပမာဗမာစစ်အုပ်စုကတင်မြှောက်ထားတဲ့ဦးသိန်းစိန်လဲနိုဘယ်ငြိမ်းချမ်းရေးဆုရတဲ့သူအဖြစ်အမည်တင်သွင်းခံရပါတယ်။ဦးသိန်းစိန်အစိုးရနိုဘယ်ဆုရတဲ့နယ်လို့ဖင်လန်သမ္မတဟောင်းကလွန်ခဲ့တဲ့မတ်လအစောပိုင်းကဟယ်လ်စင်ကီမြို့မှာအတီအလင်းစော်ဩသွားပါတယ်။
ဦးသိန်းစိန်ဟာနောက်ဆုံးရွေးချယ်တဲ့စကားတင်း၅ဦးစီးရင်မှပါတယ်လို့အော်စလိုငြိမ်းချမ်းရေးသုတေသနဌာနရဲ့အကြီးအကဲကမကြမီကားပဲပြောပါသေးတယ်။နာမည်ကြီးနေတဲ့16နှစ်သမီးမာလာလာယူဆက်ဇိုင်ကိုရွေးချယ်တာဟာကလေးကိုစုပေးတယ်လို့ဖြစ်နေလို့ဦးသိန်းစိန်ကိုပေးတာကမှကောင်းသေးတယ်လို့ယူဆသူတွေလည်းရှိပါတယ်။ဒါပေမဲ့ဦးသိန်းစိန်ဘက်ကိုထောက်ခံစော်ဩသူကနေပြီးစန့်ကျင်သူကများနေပုံရပါတယ်။ဒေါ်ဆန်းစုကြည်ကိုစုပေးဖို့အမည်တင်သွင်းသူဟာချက်သမရာဗာစလက်ဟာဗယ်ဖြစ်ပြီးစုရဖို့အဓိကစော်ဩသူနှစ်ဦးဟာခင်မုန်းတဲ့ဒေါက်တာမိုက်ကယ်အဲရစ်နဲ့နော်ဝေနိုင်ငံသားတိဘက်ရေးရာပညာရှင်ဟော့ဗတ်ကူလွိုင်းတို့ဖြစ်ကြပါတယ်။အခုတော့သူတို့နှစ်ဦးစလုံးကွယ်လွန်သွားကြပါပြီ
။လိုဘန်ငင်းချမ်းရေးစုပေးတဲ့သူကိုအမည်တွင်တွင်ခွင့်ရှိသူဟာလွတ်တော်ကိုယ်စားလှယ်နဲ့အစိုးရအဖွဲ့ဝင်ပမောက္ခနဲ့သူတေသနဌာနမှနိုဘယ်ဆုရရှိဘူးသူနိုဘယ်ဆုကော်မတီဝင်နဲ့ပတ်သက်သူတွေဖြစ်ရမယ်လို့သတ်မှတ်ထားပါတယ်။လူရုံးလူစင်ကတော့အမည်တင်သွင်းခံရသူကိုစုပေးအောင်ဝိုင်းဝန်းစော်ဩကြပါတယ်။ဒါပေမဲ့ဘေးတီကောင်တိုင်ဆုရတာတော့မဟုတ်ပါဘူး။အာနာရှင်တွေဖြစ်တဲ့မုစလင်နီဟစ်တလာနဲ့စတာလင်ကိုလည်းအမည်တင်သွင်းခံရပါတယ်။အိန္ဒိယခေါင်းဆောင်ဂန္ဒီကြီးရဲ့အမည်ကိုလည်းမကြာခဏတင်သွင်းကြပါတယ်။ဂန္ဒီကိုစုချင်းမြင့်ဖို့၅ချိန်အမည်တင်သွင်းခဲ့ပြီးမြဲအရွေးမခံရတာဟာနော်ဝေးနိုဘယ်ကော်မတီကိုနာမည်ပြည့်စီပါတယ်။ဂန္ဒီကိုဂုဏ်ပြုတဲ့အနေနဲ့နိုဘယ်ဆုကိုလက်ခံကြောင်းဒလိုင်လာမာက1989မှာပြောသွားပါတယ်။ဂန္ဒီကွယ်လွန်ပြီးအနှစ်50ကျော်တော့မှဒီလိုပုဂ္ဂိုလ်ကြီးကိုငြိမ်းချမ်းရေးစုချင်းမြင့်ဖို့ပြက်ကွက်ခဲ့တာဝန်ထဲကြောင်း2006မှာနော်ဝေးနိုဘယ်ကော်မတီကကြီးညာပါတယ်။ဒါကြောင့်မို့အငင်းပွားစရာကန့်ကွက်စရာမရှိအောင်နိုဘယ်ငြိမ်းချမ်းရေးဆုကို OPCW ကအစိတ်လက်နဲ့ပိတ်ပင်ရေးအဖွဲ့ကိုမနှောင့်မနှေးအမြန်ပေးလိုက်တာဖြစ်ပုံရပါတယ်ခင်ဗျာ။